ီတိနိုင်ငံသားဝန်ကြီးဘော်ရစ်ဂျွန်ဆန်ကနိုင်ငံတော်ဒါမင်ယံပုဂ္ဂိုလ်နိုင်ငံသားဝန်ကြီးဒေါက်ဆန်စုကြည်နဲ့တွေ့ဆုံဆွေးနွေးတဲ့အခါရိုက်တာစတင်းတော့တွေတင်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးတရားဆက်ဆိုခံရတဲ့ကိစ္စပြောဆိုမယ်လို့ပြောပါပါတယ်။မြန်မာပြည်နိုင်ငံကုတူဘာလုံးဒုက္ခသည်စခန်းကိုတွားရောက်ခြင်းတွင်ဝန်ကြီးဂျွန်ဆန်ကရိုက်တာစတင်းဌာနကိုအဲ့လိုပြောသွားတာပါ။ဝန်ကြီးဂျွန်ဆန်နဲ့ဒေါက်ဆန်စုကြည်တို့ဟာဒီကနေ့တနင်္ဂနွေနေ့နေပြည်တော်မှာတွေ့ဆုံမယ်လို့ခံမရပါတယ်။ကြက်ကြီးနဲ့မှဘာလို့ဖြစ်ခဲ့တယ်ဘယ်သူမှတာဝန်ရှိရဲဆိုတာလူလူနဲ့ကဘာကတီးဖို့တိတ်ကိုရေးကြည့်ပါတယ်ကဘာတော်ကကျွန်တော်တို့နိုင်ငံသားဝန်ကြီးတွေနဲ့စကားပြောတဲ့အခါရှုပ်ထွေးဝေဝါးမှုတွေရှိနေကြသေးပါအခြေအနေကိုအမှန်တမ်းတင်ကြတဲ့စာနာရှင်ခန်းကဏ္ဍဟာလုံးဝကိုအရေးပါတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးဝန်ကြီးဂျွန်ဆန်ကပြောပါတယ်ရိုက်တာစတင်းထဏာကနောက်ဆုံးထွက်ထားတဲ့အထူးသတင်းဆောင်ပါကိုလည်းတိတ်ကောင်းနဲ့တင်ပြချက်တယ်ဆိုပြီးဝန်ကြီးဂျွန်ဆန်ကချီးကျူးပြောဆိုပါတယ်ကြက်ကြီးနဲ့မှဖြစ်ခဲ့တာဟာလူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုဆိုတာတိတ်ကိုရှင်းပါတယ်။ဖြည့်ရထောက်ထားတွေကိုကြားယူစုပေါင်းနိုင်ဖို့အတွက်လေးလာသူတွေနဲ့စောင့်ကြည့်သူတွေကိုရခိုင်ပြည်နယ်နောက်ပိုင်းတော်ခွင့်ပြုတင်တယ်လို့လည်းဝန်ကြီးကျော်စင်ကပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှဖေဖော်ဝါရီလ23ရက်အင်္ဂါနေ့ကျရင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကရခိုင်ပြည်နယ်ရေးတင်ကြအစီရင်ခံဖို့ရှိနေတယ်ပါပဲ။ပြည်ထောင်နိုင်ငံသားဝန်ကြီးဟာဒုက္ခသည်စခန်းတွေကိုတွားအောင်ခဲ့တယ်လို့ဒေါက်ဆန်းစုကြည်နဲ့ပြည်ဆောင်ဆွေးနွေးမှလည်းဖြစ်ပါတယ်။